ဒီကလေးရပိုင်းပင်ကဒီအန်ဒီလိုက်စားမှုတိုက်ချင်ကြီးပေါ်မရှိဘူးသာသာတော်ညီစင်ပို့ခဲ့တဲ့စာပေါ့လေဒီတိုင်ကြားစာရန်ကုန်တိုင်းဒေသကြီးအတွင်းမှာညီဒီအဆောက်အဦတွေကိုအတန်တဆဈေးလျှော့ပြီးတော့ငားရမ်းတဲ့အတွက်ကြောင့်ဤသူတွေတိတ်ကိုနစ်နာနေတယ်ဆိုတဲ့အကြောင်းပါအဲ့တော့ဟိုတိုင်စာရဆိုလို့ရှိရင်ကြက်ငွေဘီလီယံ60နီးပါးပေါ့လေနစ်နာတယ်လို့ကျွန်တော်တိုင်စာမှာဖော်ပြပါပါတယ်အဲ့တော့ဘာကြောင့်ဒီကြက်ငွေဘီလီယံ60ပေါ့နော်ဆိုတော့ဘလို့တွက်ချက်ပါတယ်ခင်ဗျအ
ဲ့တော့ကျမကတော့အစင်းစစ်ချုပ်ယုံအစင်းခံစားကိုအခြေခံပြီးတော့ပဲတွက်ချက်ပါတယ်ပေါ့နော်အဲ့တော့စင်းစစ်ချုပ်ယုံအစင်းခံစားအရာပဲပေါ့နော်တကုံမှာဆိုလို့ရှိရင်ကျမတို့ပြည်သူလူထုရဲ့နေနာမှုက 47.9 ဘီလီယံရှိပါတယ်ပေါ့နော်တခါကျမတို့မြိုင်ဟင်းဝန်းတို့ဒီကန်တော်ချီတို့အဲ့ဒီမှာဆုံးရှုံးမှုကသူကတစ်နှစ်ကို2ဘီလီယံရှိတယ်ပေါ့နော်အခါဘုဒ္ဓထောင်မှာကဘုဒ္ဓထောင်ကစီမံကိန်းကကျမတို့ဆုံးရှုံးမှုကအဲ့ဒီမှာဆိုလို့ရှိရင်လေ 9.2 ဘီလီယံရှိတယ်ပေါ့ပေါ့နော်တခါကျမတို့ပြည်သူ့ဥယျာဉ်ထဲမှာဆိုလဲဆုံးရှုံးမှုကလဆင်1ဘီလီယံရှိတယ်ပေါ့နော်အဲ့တော့အဲကျမတို့ဗဟန်းမှာဆိုလို့ရှိရင်လဆင်ဗဟန်းမှာကတော့2ဆင်3.8ဘီလီယံဆုံးရှုံးတယ်ပေါ့ဒါနိုင်ငံတော်ပိုင်းမြေကြီးကိုပေါ့နော်ဟိုမတန်တဆဈေးနှုန်းနဲ့လျှော့ပြီးတော့ဟိုနှားတယ်ရောင်းတယ်ပေါ့နော်ဒီ 47.9 ဘီလီယံဆုံးရှုံးတဲ့ကိစ္စဆိုလို့ရှိရင်ဥပဒေကြီးကခိုင်ရန်လျှောက်ထားတဲ့အခါမှာသူကကံတစ်နှုံးထားနဲ့သူကကောက်ရမှာပေါ့နော်ဒါပေမဲ့အဲ့လိုမကောက်ခဲ့ဘူးဒါကြောင့်မလို့အခုလိုမျိုး52ဘီလီယံနီးပါးပေါ့နော်နိုင်ငံတော်ကဆုံးရှုံးမှုဖြစ်တယ်ပေါ့နော်အဲ့တော့ဒီဆုံးရှုံးမှုတွေကအတိအလင်းစဉ်စစ်ချုပ်တဲ့အစဉ်ခံစားနဲ့မှပါတယ်ဟိုကျမကဟိုခန့်မှန်းပြီးတော့တွက်ချက်ထားတာမဟုတ်ပါဘူးစဉ်စစ်ချုပ်ရဲ့အစဉ်ခံစားနဲ့မှပါတဲ့အတိုင်းပဲကျမကတွက်ချက်ပြီးတော့ဒီကော်မရှင်ပေါ့နော်အားလုံးလည်းစာမျက်နှာချဲကော်မရှင်ကိုတင်ပြခဲ့လာပ
ါဒီဇန်နဝါရီမှာရေးတဲ့အတိုင်းဆိုလို့ရှိရင်တော့အကြီးလိုက်စာမျက်နှာချဲကော်မရှင်အနေနဲ့ဒီတိုင်ကြားစာကိုကြော်စောမှုအနေနဲ့သူတို့အရေးယူဖို့စီစစ်နေတယ်ဆိုပြီးတော့ဇန်နဝါရီမှာရေးပါတယ်တရားဝင်တုံ့ပြန်တာမျိုးအကြောင်းကြားတာမျိုးပဲအချိန်ဒီမှာရှိပါလေခင်ဗျ
ဒီကျမကဒီတိုင်စာအောင်တင်လိုက်တာကအမှန်ကတော့လေဟိုတောက်ကြနေဟိုညပေါ့နော်တင်လိုက်တာဆိုတဲ့အခါကျတော့ရုံးချိန်ကျော်မှတင်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့စနေတနေ့ဟိုနေမှာလဲကော်မရှင်ကမတွေ့ပါဘူးပေါ့နော်တနေ့လာနေမှာတော့ကော်မရှင်ကရပြီဆိုတဲ့အကြောင်းကိုမီဒီယာတွေကပြန်ကြားတာရှိပါတယ်ပေါ့နော်တနေ့လာနေကလည်းကျမရုံးချိန်ထိကျမဟိုကော်မရှင်ဆက်သွယ်နိုင်တဲ့အနေအထားမရှိတဲ့အတွက်ကြောင့်မလို့ရုံးချိန်ကျင်းပမှာတော့ကျမဆက်သွယ်လိုက်ပါတယ်ဆက်သွယ်တဲ့အခါမှာကျမရဲ့ဒီတိုင်စာရပြီးတော့ပေါ့နော်လုံထုံထုံဒီတိုင်းဆက်လုပ်နေပါတယ်လို့ကိုပြန်ကြားပါတယ
်ဟုတ်ကဲ့ဒီတိုင်ကြားစာကခုနဒေါက်တာစောဂျုံသိန်းပြောသလိုပဲ2016-2019ရန်ကုန်တိုင်းစီရင်စစ်ချုပ်ရဲ့အစီရင်ခံစာဒီအစီရင်ခံစာပါဖော်ပြချက်တွေအရတိုင်ကြားတာဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ဒီ gram ချပေးတာတင်တာခေါ်တာနောက်ပြီးတော့မြေဒီငားရမ်းဖို့သဘောတူညီချက်တွေကအရင်ဆိုရတဲ့ထက်မှဖြစ်ခဲ့တာမဟုတ်ဘူးလားခင်ဗျာ
ဟုတ်ကဲ့အရင်ဆိုကလက်ထက်မှာဖြစ်ခဲ့တာလို့ကျမတို့တသေးစာပြောနိုင်တာကခုနကဒီပုဂ္ဂလိကလုပ်ငန်းရှင်နှစ်ယောက်ကိုတကုံမှာပေါ့နော်မြေအေးကထောင်ချီပြီးတော့ချပေးလိုက်တာပေါ့အဆိုကပြောင်းကန်နေလေးမှာပေါ့နော်အဆိုကပြောင်းကန်နေလေးမှာချပေးလိုက်တဲ့ကိစ္စပါတယ်နောက်တစ်ခါဟိုပြည်သူ့ဥယျာဉ်ထဲက Natural World Company ကိုဒါတစ်စတူရန်ပြူ30တစ်စတူရန်ပြူတော်တော်လေးကိုနည်းတယ်ပေါ့နော်ကျမထင်တယ်3ရက်ထပ်သမဓာတ်သမနှုံးလောက်နေပဲပေါ့နော်ဓာတ်သမ4-5ပတ်ဝန်းကျင်လောက်နေပဲငှားထားတာအရင်အစိုးရကငှားခဲ့တာလေပေါ့စာချုပ်ချုပ်ခဲ့တာလေပေါ့မှန်ပါတယ်သို့တော်လည်းပဲဟိုဒီအစိုးရတက်တက်လာပြီးတဲ့အခါမှာလွှတ်တော်ကိုယ်စားလှယ်တွေကပြီးခဲ့တဲ့နှစ်ကဆွေးနွေးတာတွေလွှတ်တော်မှာတရားဝင်မှတ်တမ်းတွေရှိပါတယ်အစိုးရကဒီနှုံးထားတွေကိုတိုးမြှင့်ဖို့ဆိုပြီးတော့အစိုးရကိုတိုက်တွန်းခဲ့တယ်ပေါ့နော်အဲ့တော့ဒါပေမဲ့အစိုးရဘက်ကအဲ့ဒီနှုံးထားတွေကိုဟိုမလုံးဝမတိုးမြှင့်တာတော့မဟုတ်ဘူးဒါပေမဲ့မဖြစ်ဆက်လုပ်လေးပဲတိုးမြှင့်နေတယ်ပေါ့ဥပမာဖြစ်စဉ်ခုနပြည်သူ့ဥယျာဉ်ထဲမှာဆိုလို့ရှိရင်ကျမတို့ဟိုတစ်စတူရန်ပေကိုဒါတကုံမျိုးနဲ့လွတ်တော့ကိုယ်စားလှယ်ဖြစ်တဲ့ဥကျော်စရာကတရားဝင်ပြောတာတစ်စတူရန်ပေကို1000နှုံးရှိပေမဲ့အဲ့ဒီမှာတစ်စတူရန်ပေကိုအစိုးရကစာချုပ်ပြန်ချုပ်တာဟာ32ချက်နှုံးနဲ့ပြန်ချုပ်တယ်ပေါ့နော်ဒါကြောင့်မလို့ကျမတို့ကလားစင်တစ်ဘီလီယံဆုံးရှုံးတယ်ပေါ့အဲ့တော့ဟုတ်တယ်စာချုပ်တွေကစခဲ့တာတော့အရင်အစိုးရကစခဲ့တာဖြစ်တယ်ဒါပေမဲ့ အဲ့ဒီစာချုပ်တွေကိုသက်တမ်းတိုးတာကအခုဆိုရလက်ထက်မှာလည်းသက်တမ်းတိုးနေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အမှန်ကတော့ကျွန်တော်တို့ကာလပေါင်စင်းနဲ့ပဲကျွန်တော်တို့သက်တမ်းတိုးတင်တယ်။ဘာကြောင့်လဲဆိုအားလုံးသိရတဲ့အတိုင်းပဲအခုဆိုရင်ဆိုရကအဖက်ဖက်ကအာဒီပြည်သူလူထုလိုအပ်ချက်တွေအတွက်ရန်ကုန်ဝေးမြင်မာနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရန်ကုန်မှာဆိုရင်အခွန်လေးတိုးပေးရတယ်ပေါ့နော်ကားလိုင်းစင်ကလည်းအခွန်တိုးပေးရတယ်ပေါ့နော်အဖက်ဖက်ကကျွန်တော်တို့ဥစားသုံးကုန်ရောပေါ့နော်အကုန်လုံးကုန်ွယ်ကုန်ရောကျွန်တော်တို့အခွန်လေးတော်တော်များများတိုးပေးနေရတဲ့အချိန်မှာပေါ့နော်ဟိုတစ်ဖက်ကကြတော့ခုနကလူတစုကိုကြတော့လူနည်းစုတစုကိုကြတော့ပေါက်ဈေးနဲ့မကောက်ခဲနဲ့ပေါ့နော်အထုအခွင့်ရေးပေးတဲ့အနေအထားတွေကိုကျွန်တော်တို့တွေ့နေရတယ်ပေါ့နော်ဒါကြောင့်မလို့လဲကျွန်မအာဒီတိုင်းဆောင်မဖြစ်မနေတိုင်ရခြင်းဖြစ်တယ်ပေါ့နော်အော်မနစ်ကလည်းပဲလွတ်တော်ထဲမှာဒီလိုပဲဆွေးနွေးရဆွေးနွေးပြီးတော့အစိုးရကပြန်ပြီးတော့အရေးယူတဲ့ဘိုင်းမှာဟိုအားရကျင်တဲ့ဖွဲ့မရှိဘူးပေါ့နော်ဒါကြောင့်မလို့ဒီနေ့လည်းလွတ်တော်မှာဆွေးနွေးပြီးမဲ့လည်းအာလွတ်တော်နောက်ဆုံးနေ့မှာအစိုးရဘက်ကပြန်လဲပြီးတော့ဖြည့်ချင်တာတို့ကျင်းနဲ့လောက်တဲ့တင်ပြချက်တွေမတွေ့ရဘူးပေါ့နော်ဒါကြောင့်မလို့ကျွန်မကဒီမျက်နှာဆုံးရှုံးမှုတွေကိုပြည်သူ့အတွက်ပြန်ရပါစေတော့ဆိုရှိဝဲပြီးတော့ဒီလိုပြန်တိုင်ကြတာဖြစ်ပါလေ
ဟုတ်ကဲ့ကျွန်တော်ကုလမေကုံကိုဝယ်ထပ်ပြီးတော့ဟိုထပ်ပြီးတော့ပြန်ပြီးတော့ကောက်အောင်ရင်းဟိုလက်ရှိရန်ကုန်တိုင်းဒေသကြီးဆိုရအနေနဲ့အရင်ဆိုရကနှစ်ရှည်သဘောတူညီချက်တွေနဲ့ငားရန်ခဲ့တဲ့ဂရီကိုတီကြောင့်ပြုပြင်ရတာပြန်လည်ပြင်ဆင်ရတာခက်တာမျိုးရှိမလားလို့တွေးမိလို့ပါခင်ဗျာ
အာဟုတ်ကဲ့ကျွန်မတို့ဒီလိုမျိုးတွေးရင်လည်းရပါတယ်ပေါ့နော်ဒါပေမဲ့ကျွန်မတို့ဖွဲ့စည်းပုံအခြေခံဥပဒေမှာတည်တည်ချာပြောထားပါတယ်အစိုးရတရက်ကဘလောက်ပဲစာချုပ်ချုပ်ခဲ့ပေါ့နော်အဲ့ဒီစာချုပ်ကတရားမျှတမှုမရှိဘူးပြည်သူလူထုအတွက်နစ်နာတယ်ဆိုလို့ရှိရင်ကျွန်မတို့ဒီစာချုပ်တွေကိုပယ်ဖျက်နိုင်ပါတယ်ပေါ့နော်အဆုံးဆုံးကျွန်မတို့မျက်စုံစီမံကိန်းလိုကိစ္စမျိုးတော့မှကျွန်မတို့ပြည်သူအတွက်တရားမျှတမှုမရှိဘူးဆိုလို့ရှိရင်ပြန်ပြီးပယ်ဖျက်နိုင်တာဥပဒေအရပါ2008ဖွဲ့စည်းပုံအခြေခံအရအဲ့ဒီလုပ်ပိုင်ခွင့်အစိုးရတွေမှာရှိပါတယ်ပေါ့နော်ရှိတဲ့အတွက်ကြောင့်မလို့လေဟိုအရင်တော့က3.4ကျပ်နှုန်းကရင်32ကျပ်ကိုတိုးပြီးတော့တိုးမြင့်ကောက်ခံတာဖြစ်ပါတယ်ပေါ့နော်အဲ့တော့စာချုပ်တွေကအရင်အစိုးရကချုပ်ခဲ့တာမှန်ပါလိမ့်မယ်အဲ့ဒီအရင်အစိုးရကစာချုပ်ချုပ်တဲ့နေရာမှာလည်းပဲအဲ့ဒီအချိန်ကလေးကကျွန်တော်တို့အင်္ဂလိပ်လိုက်စာမှုတိုက်ဖြတ်ဥပဒေဆိုတော့ပေါ်ပြီးသားဖြစ်ပါတယ်အဲ့တော့ဒီဖြစ်က2013စက်တင်ဘာလနောက်ပိုင်းဖြစ်ရဖြစ်တဲ့အတွက်ကြောင့်မလို့အရင်အစိုးရကလုတ်ခဲ့ရင်လည်းပဲအဲ့ဒီအစိုးရမှာအဲ့ဒီလိုစာချုပ်မျိုးလုတ်ခဲ့တဲ့အတွက်ကြောင့်မလို့ပြည်သူလူထုရဲ့ထိခိုက်နေတာမှထင်ရှားလို့ရှိရင်အဲ့ဒီလုတ်ခဲ့တဲ့အစိုးရကတာဝန်ရှိမှဖြစ်ပါတယ်။ဒါကြောင့်ကျွန်မဒီတိုင်ဆောင်တိုင်တဲ့အခါမှာဘယ်အစိုးရလို့ကျွန်မမပြောပါဘူး။ကော်မရှင်ကဘယ်အစိုးရကတာဝန်ရှိတယ်ဆိုတော့ကော်မရှင်ကဆုံးဖြတ်ပါလိမ့်မယ်
။လက်ရှိတာဝန်ယူထားတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအောက်မှာရောကုလဂရန်ချပေးတာနောက်ပြီးတော့တင်တာခေါ်ယူတာမြို့သစ်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ပြည်သူလူထုနင့်လာတယ်ဆိုတဲ့အချက်တွေရောသိရှိတာမျိုးရှိပါလားခင
်ဗျ။အဲ့ဒါတည်းကတော့ကျမတို့လွှတ်တော်ကုသလေတွေဆွေးနွေးချက်အရာဆိုလို့ရှိရင်လက်ရှိအစိုးရလက်ထက်မှာလည်းပဲလူထုနင့်လာတဲ့စီမံကိန်းတွေလူထုအတွက်အရှုံးပေါ်တဲ့စီမံကိန်းတွေရှိနေပါတယ်ပေါ့နော်။ဒါပေမဲ့ကျမတို့ကအခရီးလက်စားမှုတက်ဖြည့်ကော်မရှင်ကဒါတွေကိုဘယ်လိုအရေးယူမလဲဆိုတဲ့အပိုင်းမှာတော့ကော်မရှင်ဘုံမှာအများကြီးမှုတည်ပါတယ်ပေါ့နော်။ခိုင်လုံတဲ့အထောက်အထားတွေလိုပါတယ်ပေါ့နော်။ခိုင်လုံတဲ့အထောက်အထားဆိုတာကစင်းစစ်ချုပ်ကအစီရင်ခံစားတို့လိုမျိုးပေါ့နော်အတခါလွှတ်တော်ကိုယ်စားလှယ်တွေရဲ့လွှတ်တော်ကိုယ်စားလှယ်တွေကော်မတီတွေရဲ့ပေါ့နော်တော်တော်လေးမှရှိတဲ့ကော်မတီတွေရဲ့တင်ပြချက်လိုမျိုးပေါ့အဲ့လိုကိစ္စတွေဆိုရင်တော့ဒါခိုင်လုံတဲ့အထောက်အထားလို့ကျွန်တော်တို့မှတ်ယူအောင်မှာဖြစ်ပါတယ်ပေါ့နော်ဟိုအပြင်မှာကျွန်တော်တို့ရက်သူရက်သားကပြောတဲ့ကိစ္စတွေကိုတော့ပေါ့တမန်ပြောဆိုတဲ့ကိစ္စတွေကိုတော့ကော်မရှင်ကခိုင်လုံတဲ့အထောက်အထားလို့သူမှတ်ယူဖို့ခဲရင်ပါလိမ့်မယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒါဟာကော်မရှင်ကဥပဒေနဲ့အညီလုံထုံးလုံကြီးနဲ့အညီသူလောက်ရမယ့်အပိုင်းနဲ့အများကြီးပါတယ်ပေါ့နော
်အခုဒီရန်ကုန်တိုင်းစင်းစစ်ချုပ်ရဲ့အစီအစဉ်ကထွက်လာပြီးတဲ့နောက်ပိုင်းမှာတချို့ဝေဖန်တာတွေပေါ့လေလွတ်တော်အတွက်မှာဝေဖန်တာတွေနောက်အပြင်ဝေဖန်တာတွေကျွန်တော်ကြားပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အစည်းနဲ့ရောနောက်ပြီးတော့ဒီသူစီရင်သားရာအနေနဲ့ရောဒီပြည်သူ့ဘဏ္ဍာတွေကိုစနစ်တကျစီမံခန့်ခွဲမှုမှာအားနည်းတယ်ဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းကြားနေရပါတယ်တခုကလွတ်တော်ရဲ့ခံခံတာပေါ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အနေနဲ့သူတို့ရဲ့တင်ပြချက်တွေလွတ်တော်အမတ်တွေရဲ့ဝေဖန်ချက်တင်ပြချက်တွေကထိအောင်မရှိရလို့မြင်ပါလ
ားအော်ဒီနေ့အခြေကတော့ပေါ့နော်ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်တွေရဲ့တင်ပြချက်တွေဟာကျွန်မကတော့ချီးကျူးပါတယ်ပေါ့နော်ဟိုထိအောင်မှုမရှိဘူးရှိတယ်ဆိုတာကတော့အစိုးရဘက်မှာအများကြီးမှုတည်ပါတယ်ပေါ့နော်အစိုးရကလွတ်တော်ကော်မတီတွေရဲ့တင်ပြချက်တွေလွတ်တော်ကိုယ်စားလှယ်တွေရဲ့ပြောဆိုချက်တွေကိုအလေးထားမှပဲဖြစ်မှာပါပေါ့နော်အခုတော့ကျွန်မတို့တွေ့နေရတာကလွတ်တော်ကော်မတီတွေလွတ်တော်ကိုယ်စားလှယ်တွေရဲ့ပြောဆိုချက်တချို့ပေါ်မှာပေါ့နော်အစိုးရအနေနဲ့အလေးထားမှုဘက်မှာအရန်ကိုအားနည်းနေတယ်လို့ထင်ပါတယ်ပေါ့နော်အမှန်ကကျွန်မတို့စဉ်စစ်ချုပ်အစီရင်ခံစားဆိုတာကကျွန်မတို့ဒီထက်အများကြီးမျှော်လင့်ထားပါတယ်ပေါ့နော်ဒါပေမဲ့စင်းစစ်ချုပ်ဟာကျွန်မဒီနေ့မှာပုံမှန်လည်းပဲပြောပြပါစေ သူထင်သလောက်သူ့ရဲ့လုပ်ပိုင်ကိုရှိသလောက်သူစင်းစစ်ခွင့်မရသေးပါဘူးမရသေးတဲ့အတွက်ကြောင့်အခုလောက်စစ်ခွင့်ရတာတော့မှလွတ်တော်တဲ့ကော်မတီတွေလွတ်တော်ကိုယ်စားလှယ်တွေကအထူးသဖြင့်ဦးကျော်စရာတို့လို့ဒေါ်စံနာမင်းတို့လို့သူတို့တွေကစင်းစစ်ချက်ကိုသူလုံးဝမဲ့အလုပ်ကိုလုပ်ပေးပါဆိုပြီးတော့အဆိုတင်သွင်းတဲ့အတွက်ကြောင့်မို့ဒီလောက်ထိဟိုပေါ်ပေါက်လာတာဖြစ်ပါတယ်ပေါ့နော်အဲ့တော့ပြောချင်တာကစင်းစစ်ချက်ဒီသူလုတ်ချင်သလားသူမှလုတ်ပိုင်ခွင့်ရှိသလားသူလုတ်ခွင့်မရသေးတဲ့အနေအထားကိုလည်းကျွန်တော်တို့တွေ့နေရပါတယ်ပေါ့နော်ဒါကြောင့်မလို့ပေါ့နော်ခုနလိုရန်ကုန်တိုင်းအစိုးရအဖွဲ့ကပြည်သူ့ဘဏ္ဍာငွေတွေကိုတုံးဆွဲတဲ့အခါမှာအများကြီးလူတွေပြောစရာဆိုစရာဖြစ်လာအောင်ရှိကြတယ်ဆိုတာမှန်တော်လည်းပဲအဲ့ဒါဒီစင်းစစ်ချုပ်ရဲ့အစီရင်ခံစာအရတော့ပြည်သူလူထုရဲ့နင်းနာမှုဖြစ်ကြောင်းကျမတို့အခုတည်းကမတွေ့ရသေးပါဘူး။တကယ်လို့များရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်မှုတွေဒီပြည်သူတွေရဲ့နင်းနာမှုဖြစ်တယ်ဆိုလို့ရှိရင်ပေါ့နော်ကျမတို့ဒါနောက်တစ်ဆင့်အဲ့ဒါနောက်တစ်ခါအလုပ်တစ်ခုလုပ်ရမယ်ပုံစံဖြစ်နေပါတယ်ပေါ့နော်။အာဒါကြောင့်မလို့ဟိုအခုချိန်မှာတော့ကျမတို့ကစေစစ်ချုပ်ကိုတိုင်ကပြည်သူလူထုရဲ့နင်းနာဆုံးရှုံးမှုဖြစ်တယ်လို့ပြောတဲ့ကိစ္စတချို့ကိုပဲကျမတို့ဒါနမူနာအနေနဲ့တင်ပြထားခြင်းဖြစ်ပါတယ်။
ဒီကျွန်တော်တို့ဒီအသတိလိုက်စားမှုတက်ချင်ရေးကော်မရှင်အနေနဲ့ဒီဟာကဒီကြော်စောမှုအရာပြည်သူတွေဗန်ပြည်သူဗန္နာတွေထိခိုက်နေတာလေဆိုတာကိုအတည်ပြုခဲ့မယ်ဒီစာကိုရေးယူမယ်ဆိုလို့ရှိရင်ဒီစာရဲ့အကျိုးဆက်အနေနဲ့ဘယ်လောက်ဒီမျောလင်းကြပါလဲ
ကျမကတော့လေဒီစာအုံတိုင်ကြားတဲ့အခါမှာကျမခဏခဏလေးပြောပါတယ်ပုံကိုတယောက်ကိုနင့်နာစေခြင်းလို့အဖွဲ့စည်းတစ်ခုကိုဆုံရှုံစေခြင်းလို့ရည်ရွယ်ချက်မရှိပါဘူးကျမဒီစာကိုတင်ပြတာဟာပြည်သူလူထုကပေါ့နော်ဟိုအနည်းဆုံးပေါ့ဘီလီယံ60ခန့်မြင့်လာနေတာဆိုတော့ထင်ရှားတဲ့အတွက်ကြောင့်မလို့ကျွန်မတိုင်တာပေါ့အဲ့တော့ကျွန်မတို့နိုင်ငံမှာဘီလီယံ60ဆိုတဲ့ပတ်စံကမနှဲပါဘူးပေါ့နော်ဒါကြောင့်မလို့ဘီလီယံပြည်သူလူထုဆုံးရှုံးနေတဲ့ဘီလီယံ60ကိုတနည်းနည်းနဲ့ပြည်သူလူထုလက်ဝဲကိုပြန်ရနိုင်တယ်ဆိုလို့ရှိရင်ကျွန်မတိုင်ရချိုးလက်တယ်လို့ပဲကျွန်မပြောရမှာပဲပေါ့နော်အာဒီကိစ္စကိုပြန်ဖြေရှင်းတဲ့အခါမှာတော့သက်ဆိုင်ရာပုဂ္ဂိုလ်တွေကနီးမျိုးမျိုးနဲ့ပြန်ပြီးတော့ကဘာလောက်ကြမယ်ဖြည့်ရှင်းကြမယ်ပေါ့ဒါပေမဲ့ဒီနေရာမှာကျမကကော်မရှင်ကိုရောပြည်သူလူထုကိုရောအစိုးရကိုရောပြောချင်တာတခုပါကျမတိုင်းတဲ့နေရာမှာပတ်သက်နေတဲ့လူတွေဟာဆယ်သက်စားမကုန်တဲ့ပိုင်ဆိုင်မှုတွေရှိပြီးဖြစ်ပါတယ်ဒါကြောင့်မလို့ပြည်သူလူထုရဲ့အကျိုးစီးပွားကိုမျှော်ကူပြီးတော့ပေါ့နော်ကိုရထားတယ်ကိုမတရားရယူထားတယ်ပေါ့နော်ကိုတရားဥပဒေနဲ့အညီမဟုတ်ပဲရယူထားတဲ့ပြည်သူဗန္ဓာတွေပြည်သူပိုင်ဆိုင်မှုတွေကိုပြန်ပေးကြပါပြန်ရောပေးကြပါလို့ပဲကျမထပ်ခါတိုက်တော့ပါလေ။ဘာကြောင့်လဲဆိုတော့ကျမအကျွေးပြန်တောင်းတဲ့လူတွေကတကယ်ကိုချမ်းသာပြီးသားလူတွေဖြစ်လို့ပါပဲ။သူတို့ရဲ့ဆွေစဉ်မျိုးဆက်တပတ်မကအောင်ပေါ့နော်ဆယ်သက်လောက်စားမကုန်နိုင်တဲ့လူတွေဖြစ်လို့ပါပဲ
။ကျေးဇူးတင်ပါတယ်ကျမ။ဟုတ်ကဲ့။